ဇော်လ23ကနေ25အထိအီတလီနိုင်ငံမှာကျင်းပမဲ့စစ်မှုထိပ်သီးညီလာခံမှာတရုတ်စီးပွားရေးချိတ်ချောက်မှုနဲ့ရုရှားရဲ့ယူကရိန်းထိုးစစ်ချိတ်ချောက်မှုနှစ်ရပ်ကိုဟန်တားပြီးကမ္ဘာ့ဘုံစိန်ခေါ်ချက်တွေကိုကိုက်တွယ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းပွဲရှိနေပါတယ်။အဲဒီစိန်ခေါ်ချက်တွေထဲမှာအခြေခံဆောက်အုံဆိုင်ရာရန်ပုံငွေနဲ့ AI ခေါ်ရန်ရည်တုကိစ္စတွေလည်းပေါ်ဝင်ကြပါတယ်။တရုတ်ကဝယ်လိုအားတဲ့ပို့ပြီးထုတ်နေတဲ့ကိစ္စ၊တဘာဝပတ်ဝန်းကျင်မှာပြက်စီးစေတဲ့နည်းပညာကိစ္စ၊ယူကရိန်းကခုခံစစ်ဆင်နွှဲရမှာအနောက်မှာထိန်းထားတဲ့ရုရှားပိုက်ဆိုင်မှုတွေကိုအသုံးချနိုင်မဲ့နည်းလမ်းရန်တရားစတဲ့ကိစ္စတွေမှာသဘောတူညီချက်ရရှိဖို့သမ္မတဘိုင်ဒန်ကရည်ရွယ်ထားတဲ့အကြောင်းနီးစပ်တဲ့သတင်းရင်းမြစ်က VOE ကိုပြောပါတယ်။အနောက်နိုင်ငံတွေမှာရုရှားပိုက်ဆိုင်မှုဘီလျံ280လောက်ရှိနေတာပါ။အစီအစဉ်အရယူကရိန်းကချင်းခွေဘီလျံ50အထိရရှိမှာဖြစ်ပြီးရုရှားပိုက်ဆိုင်မှုဘီလျံ280ကဖြစ်လာတဲ့ခမန်းအတုံးငွေတစ်နှစ်ကို3ဘီလျံနဲ့အဲဒီချင်းခွေကိုပြန်စပ်ဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရနိုင်ငံရေးကဥရောပမှာအားကောင်းလာတာမှုအားလုံးသဘောတူမှဆုံးဖြတ်ချက်ချနိုင်တဲ့ဥရောပသမဂ္ဂမှာနိုင်ငံရေးချိန်ခွင်ရှာကသမ္မတဘိုင်ဒန်မျှော်လင့်တဲ့အတိုင်းဖြစ်ချင်မှဖြစ်မှာပါ။